ထိုင်းအစိုးရကလည်းမြန်မာရွှေ့ပြောင်းအလုပ်သမားကလေးတွေအတွက်ထိုင်းကျောင်းတက်နိုင်ဖို့ဥပဒေတရားကိုတည်ရပိုင်အတွင်းမှာထုတ်ပြန်ခဲ့ပါတယ်။မြန်မာရွှေ့ပြောင်းကလေးတွေထိုင်းနိုင်ငံသားဖြစ်ခွင့်မရှိကြပေမဲ့ပညာရေးကျန်းမာရေးလိုကိစ္စရပ်တွေမှာမြန်မာအလုပ်သမားကလေးတွေဟာထိုင်းကလေးငယ်တွေလိုတန်းတူအခွင့်အရေးရရှိအောင်ကနန်းဆက်သုံးလုပ်ပါတယ်။အထောက်အထားလက်မှတ်တွေကိုထုတ်ပေးမယ်လို့
ထိုင်းကျောင်းတွေမှာထားနိုင်ဖို့အတွက်ထိုင်းဆိုရကဥပဒေထုတ်ပြန်ခဲ့ပါတယ်ဒီဥပဒေအရထိုင်းကျောင်းတက်တဲ့အခါမှာလဲအထောက်ထားလက်မှတ်တွေရရှိသွားမှာဖြစ်တယ်လို့ဆိုပါတယ်ရွှေပြောင်းကျောင်းဆရာတူပြောပြတာကတော့
အခုထိုင်းဆိုရနေပြီးတော့ဥပဒေထားထုတ်တယ်ပေါ့နော်ဟိုရှေ့ကျောင်းတွေမှာနိုင်ငံသား
ဖြစ်တော့ဖြစ်ခွင့်မရှိဘူးဒါပေမဲ့သူတို့ဟိုအထောက်ထားလက်မှတ်တွေတခုသူတို့ထုတ်ပေးဖို့သူတို့ဟိုပြည့်စုံနေတယ်ပေါ့နော်ထိုင်းနိုင်ငံထဲမှာရွှေပြောင်းလို့သမားတွေအနေနဲ့သူတို့ရဲ့ကလေးငယ်တွေကိုလည်းထိုင်းကျောင်းတွေမှာထားတဲ့အခါမှာထိုင်းဥပဒေအရအသက်15နှစ်ထိအခမဲ့ပညာသင်ကြားနိုင်တာကြောင့်ရွှေပြောင်းလို့သမားတွေအနေနဲ့ကလေးငယ်တွေကိုထိုင်းကျောင်းတွေမှာထားတင်တယ်လို့ဆိုပါတယ်အထိ မှုတွေမှာသူထိုင်ခေခေတန်းလို့ရတယ်အဲအဓိကအချင်းတော့ဟိုသူတစ်နှစ်ဆိုလို့ရှိရင်သူရဲ့အတုံးစိတ်အနေနဲ့တောင်းတဲ့အောင်1500အကောင်းကြီးသုံးခွင့်ပေးရပေါ့နော်ထိုင်ကြောင်းသားမျိုးသူအဲ့ဒီပတ်စံဆိုဘာလို့ရဆိုသူကြောင်းဝိစုံကြီးအဲဝင်လို့ရတယ်အဲနောက်ပြီးတော့ဒီဖက်နက်တွေလွယ်အိတ်တွေအဲနောက်ပြီးလို့ရှိရင်သူရဲ့နေလိုက်အဲဝိစုံကြီးပေါ့နော်အဲသူတို့ဝင်ကျိုးရတယ်ကျောင်းမှာဆိုလို့ရှိရင်လည်းဒီကျောင်းသုံးတေဝန်ညနေစာအုပ်တွေကိုသူအခမဲ့ထုတ်ပြန်အဓိကအပြင်တော့ဟိုချစ်ကြောင်းတွေမှာအားဒီသားကလေးအလုံးအထိုင်ကြောင်းကိုတက်ဖို့အဲသူတို့ဟိုခွင့်ပြုပြီပေါ့နော
်ထိုင်ကြောင်းတက်ခွင့်ရထားတဲ့ကလေးတွေအနေနဲ့ထိုင်ကြောင်းတွေမှာအ ਨੇ ဆုံး၉တန်းပြီးတာနဲ့အလုတ်ကျမ်းမဟုတ်တဲ့အလုတ်တွေကိုစတင်လုပ်လို့ရပြီဖြစ်တယ်လို့လည်းဆိုပါတယ
်ထိုင်ကြောင်းမှာ၉တန်းအောင်ပြီဆိုလို့ရှိရင်ဒီအလုတ်ကိုင်မှာဆိုလို့ရှိရင်ထိုင်အလုတ်တွေမှာဆိုလို့ရှိရင်လက်စာကောင်းတဲ့လုပ်လို့ရတယ်အဓိကအပြင်တော့ဒီလုပ်ငန်းတွေမှာပေါ့နော်စည်ရီးတို့ဟိုပါလို့လုပ်လို့ရတယ်နောက်အယောင်းဆိုင်တွေမှာဆိုလို့ရှိရင်လည်းသူတို့လုပ်လို့ရတယ်
ထိုင်နိုင်ငံထဲမှာကြောင်းတက်နေတဲ့ကလေးငယ်တွေအနေနဲ့ထူးချွန်မှုတွေရှိတဲ့အခါမှာထိုင်ကလေးတွေနီးတူအခွင့်အရေးတွေကိုအပြေအဝရလေရှိတာပါတချို့ကလေးတွေဆိုရင်အထောက်ထားလက်မှတ်အမျိုးအစားပေါ်မူတည်ပြီးအခမဲ့ပညာသင်ကြားခွင့်အပြင်အခမဲ့ကျန်းမာရေးစောင့်ရှောက်ခွင့်တွေပါရရှိတာပါအရင်တုန်းကလည်းအထောက်ထားမဲ့မြန်မာကလေးတွေကျောင်းကို12တန်းထိပြီးအောင်တက်တဲ့အခါမျိုးမှာအထောက်ထားလက်မှတ်တွေရရှိအောင်လှုပ်ဆောင်ပေးနေရှိပါတယ်တက္ကသိုလ်တွေတက်တဲ့အခါမှာလည်းထိုင်နိုင်ငံမှာမွေးဖွားတဲ့ကလေးဆိုရင်ထိုင်နိုင်ငံသားအဖြစ်ပါတောင်းဆိုခွင့်ရှိလာပါတယ်ဒီအတွက်မြန်မာကလေးငယ်တွေအနေနဲ့ထိုင်းအစိုးရကျောင်းတွေမှာတရားဝင်ကျောင်းတွေအနှံ့နိုင်ပြီဖြစ်တယ်လို့အထောက်ထားလက်မှတ်တွေလည်းထုတ်ပေးသွားမှာဖြစ်တဲ့အတွက်မြန်မာရှေ့ပြောင်းလို့သမားရေလှုပ်ဆောင်နေသူတွေကတော့ကြိုဆိုခဲ့ကြပါတယ်ရှင်